တော်တော်ရှင်များရှင်လန်းချမ်းမြေကြပါရဲ့လားခင်ဗျာ RFA တနင်္ဂနွေစကဝိုင်းကိုအခုစတင်ပါတော့မယ်အဓိပ္ပာယ်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှူးနဲ့မိတ်ဆက်ပေးခွင့်ပြုပါခင်ဗျာပထမတူကတော့လန်ဒန်မြို့ကဒေါက်တာဝင်းနိုင်ပါဆရာဝင်းနိုင်နေကောင်းလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကောင်းပါလေခင်ဗျာခင်ဗျာနေကောင်းပါလား
ကောင်းတယ်ဆရာကြီးကျေးဇူးပါနောက်တူကတော့ကျွန်တော်ဂျာမနီနိုင်ငံကိုလိုမြို့က88မျိုးဆက်ကိုအောင်တူပါကိုအောင်တူရေနေကောင်းလားခင်ဗျာ
အင်းကောင်းပါတယ်ကိုကမောင်ဆိုရေ
းဟုတ်ကဲ့တော်တော်ရှင်များခင်ဗျာကျွန်တော်တို့ဒီပတ်မှာဒေါအောင်စန်းစုရဲ့ခီးစဉ်နောက်တစ်ခါသူရဦးရွှေမန်းရဲ့ပြောစကားအနောက်ရခိုင်ပြည်နယ်မှာစစ်ဆေးခံနေရတဲ့တရားသူကြီးကိုတမ္ပရကနှုတ်ထွက်ခွင့်ပြုလိုက်တဲ့ကိစ္စအဆရှိတဲ့အကြောင်းအရာတွေကိုတင်ပြမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အရင်ဆုံးဆွေးနွေးကြတာတော့ဒေါအောင်ဆန်းစုကြည်ခီးစဉ်မှာဒေါအောင်ဆန်းစုကြည်ကဥရောပခီးစဉ်မှာသူကမြောက်ပိုင်းအိုင်ယာလန်ကိုသွားပြီးတော့ငင်းငိုင်းရဲ့အတွေ့အကြုံတွေလေ့လာခဲ့ပါတယ်ခင်ဗျာ။အိုင်ယာလန်မှာဗြိတိရှ်အစိုးရနဲ့စန့်ကျင်ပုံကြွပြီးအပြင်းထန်တိုက်ခိုက်ခဲ့ကြတာနေဒီလိုတင့်မြန်အောင်ဆွေးနွေးညှိနှိုင်းနိုင်ခဲ့ကြတဲ့အခြေအနေတို့သူမင်းများလေးလာခဲ့တယ်သူဆိုပါတယ်နောက်တစ်ခုကတော့ဒေါ်ဆန်းစုကြည်ဟာဆန်ဟတ်ဗြိတိရှ်တော်ဝင်စစ်တပ်ကသူကိုတွားပြီးလေးလာခဲ့ပါတယ်အဲသူကလူထုလေးစားကြည်ညိုတဲ့စစ်တပ်တခုဘယ်လိုတည်ဆောက်လဲဆိုတာလာလေးလာတာဖြစ်တယ်ဒီမိုကရေစီစနစ်မှာစစ်တပ်ကဘယ်လိုကဏ္ဍမှာရှိတယ်လဲအဲ့ဒါတွေကိုသူတွားပြီးလေးလာတယ်လို့ဆိုတယ်နောက်တစ်ခါဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေမရှိပါဘူးဗုဒ္ဓဘာသာဟောမွတ်စလင်တွေရောနှစ်ဖက်စလုံးမှာတိုက်မှုပြသားတွေရဲ့ကြောက်ရွံ့ဆိုးရင်စိတ်တွေရှိနေပါတယ်။အဲ့တော့တရားဥပဒေစိုးမိုးရေးထားရင်အဓိကလိုအပ်နေတာပါလို့ပြောရခင်ဗျ။အဲ့တော့ဒီဒေါ်အောင်ဆန်းစုကြည်ဒီဥရောပခီးစဉ်ရဲ့ဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ပေါ့လေ။ကိုအောင်သူရောဘယ်လိုသုံးသပ်လဲ။အဲ
ဒေါ်အောင်ဆန်းစုကြည်ဒီနင်းပေါ့လေဥရောပခီးစဉ်ကိုခုတစ်ခေါက်ထွက်လာတဲ့ဟာကဟိုကျွန်တော်အမြင်တော့ထူးခြားတယ်ဗျ။အဲတခုကတော့နင်းပေါ့လေဒီလွန်ခဲ့တဲ့23နှစ်လောက်ကပေးထားတဲ့ဆာခါရော့ဖ်စုကိုလက်ခံယူတာပေါ့လေ။အဲ့မှာလက်ခံယူတဲ့အခါမှာလည်းဒေါန်ဆန်းစုကြည်ကရှင်းရှင်းလင်းလင်းပြောတာတွေရှိရဗျ။အဲ့ဒါကတော့ဘာလဲဆိုတော့ဟိုကျမတို့ရဲ့ကလေးတွေကိုလွတ်လွတ်စွာတွေးခေါ်တတ်အောင်တင် जा ပေးဖို့ကိစ္စကအရေးကြီးတယ်ဆိုတဲ့ဟာကိုသူကမိမောင်းထိုးပြသွားတာပေါ့။ဆိုတော့ဗမာပြည်ရဲ့လက်ရှိဒီလူငယ်တွေနောက်ပညာရေးစနစ်တွေရဲ့အနေကဆရာတွေရဲ့တိုက်ရိုက်ပြောတဲ့ဟာကိုလက်ခံရတာပဲရှိတယ်။ပြန်ပြောခွင့်ဆိုတာမရှိဘူး။အဲ့လိုပြောခွင့်မရှိတာကဘာကိုပြလာလဲဆိုတော့လွတ်လပ်မှုဆိုတဲ့ဟာတို့အခွင့်အရေးကိုဘလို့ယူရမယ်ဆိုတဲ့ဟာမျိုးဒူရီယာကြောက်လာကြတာအဲ့လိုကြောက်လာတဲ့ဒီအကြောက်တရားကဒီနေ့ဒီမိုစီကိုတောင်းဆိုတဲ့အခါမှာအခက်ခဲတွေပို့ပြီးရရှိလာတယ်ဆိုတာကိုဒါတည်တည်ချာချာတွေ့လာတာပေါ့လေဆိုတော့ဒီဟာမျိုးတွေကိုဖော်ထုတ်ဖို့အတွက်ကိုတော်စုကဒီနိုင်ငံတကာဒီအဓိကဥရောပရဲ့ပါလီမန်မှာသူပြောကြားလိုက်တဲ့အခါကျတော့ဒါတော်တော်ထူးခြားတယ်ဗျတိုင်းပြည်ထဲမှာရှိတဲ့လူငယ်တွေအတွက်တင်စရာပြုစရာတွေရှိသေးတယ်ဆိုတော့ဟာကိုထောက်ပြတာနဲ့တူပါတယ်ကျွန်တော်တို့ပမာပြည်မှာကလည်းတစ်ချိန်လုံးအာနာရှင်ရဲ့လက်အောက်မှာနေခဲ့ကြရတာကိုဆိုတော့မြိုင်အိုင်ယာလန်ရဲ့နင်းကြတော့လေသူ့ရဲ့လွတ်လပ်ရေးရဖို့အတွက်ကိုပြည်ရှားရဲ့အောက်မှာအများကြီးနေခဲ့ရပြီးတော့အဲ့ဒီမှာတိုက်ခိုက်မှုတွေတေချေမှုတွေအများကြီးကြမ်းကြမ်းနှမ်းမှုတွေအများကြီးရှိခဲ့ကြတယ်ဗျာအဲ့လိုရှိတဲ့အထဲအမှာအခုခါဆိုအိုင်ယာလန်မှာကဒီငင်းငန်းရေးနဲ့ပတ်သက်ပြီးတော့လှုပ်လာတဲ့ဒီလုပ်ငန်းစဉ်ဟာကြီးမားလာတယ်။အဲ့ဒီလုပ်ငန်းစဉ်ကိုဟိုလေ့လာပြီးတော့တွေ့ရတဲ့အဖြေကိုဗမာပြည်မှာပြန်သုံးချမယ်ဆိုရင်ဒါကအများကြီးအကျိုးရှိတာပေါ့။အဲဒီနေ့ပေါ့လေနောက်တစ်ခုကတော့ဒီဒေါန်ဆန်းစုကြည်စန္ဒတော်ဝင်စစ်တက်တို့မှာသူသွားလေ့လာတာပေါ့။လေ့လာတဲ့အခါကျတော့လေဟိုဒေါန်ဆန်းစုကြည်ကဗိုလ်ချုပ်ကသမီးပြီးသားတာပေါ့လေ။ဗိုလ်ချုပ်ကလည်းအမြဲတမ်းပဲတတ်မတော်ကိုသူကပြောတာပဲ။တမရော်ဟာပြည်သူရဲ့အခိုင်းအစေပဲဖြစ်ရမယ်။ပြည်သူဟာတမရော်ရဲ့အခိုင်းအစေမဖြစ်ရဘူးပေါ့။ဒီနေ့လည်းဒေါန်ဆန်းစုကြည်ကပြောတဲ့စကားလုံးလေးကကျွန်တော်သဘောကျတယ်ဗျ။လူမှုလေးစားကြည်ညိုတဲ့ကောင်းမွန်တဲ့စစ်တပ်တစ်ခုကိုဘလို့တိဆောက်ရတယ်လဲဆိုတာလာလေးလာတာဖြစ်တယ်တဲ့။ဗမာတမရော်ကိုလည်းဒီတမရော်မျိုးပဲဖြစ်စေချင်တယ်လို့ဒေါန်ဆန်းစုကြည်ကပြောတယ်။ဒါကဒေါန်ဆန်းစုကြည်ရဲ့ရင်ထဲရစကားပဲဗျ။ဘာကြောင့်လဲဆိုတော့1988ဒီပြည်သူတွေနဲ့စတွေ့တဲ့ပွဲမှာတည်းကဒေါန်ဆန်းစုကြည်ကဒီသဘောထားကိုပြောကြားပြီးသားပဲ
ကျေးဇူးပဲဗျာကိုအောင်အဲ့တော့ဒေါက်တာဦးဝင်းနိုင်ခင်ဗျာပြောပါအောင်ခင်ဗျာဆရာရောအခုဒီဒေါန်ဆန်းစုရဲ့ခီးစဉ်တစ်လျှောက်ပြောဆိုတာတွေနဲ့ပတ်သက်လို့ဆရာအမြင်လဲကျွန်တော်ကြားပြစီခင်ဗျာ
ဟုတ်ကဲ့ဒီဒီမိုကရေစီကောင်းဆောင်ကြီးလာမယ်ဆိုတော့ကျွန်တော်က Foreign Office ကိုကျွန်တော်ចောင်းကြတယ်ဗျာဒီလိုပဲရှိပါတယ်ကျွန်တော်တို့ဒီတင်းကျိုးပွဲတော်အနေနဲ့လည်းတိုက်ဆိုင်နေတဲ့ခါကျတော့ကာရဝါပြုပြီးတော့ကျွန်တော်တို့သူ့စီက briefing လေးပေါ့နော်ဩဝါဒလေးခန့်ကျင်ပါတယ်ဆိုတော့ဟုတ်ပါတယ်တိပါတယ်တို့တို့အနေနဲ့အများကြီးသဘောပေါက်ပါတယ်ဒါပေမဲ့ဒီခီးစဉ်ကအမတန်ချက်သေးပါတယ်ဒီရောက်တဲ့ခါမှာ तू က ောက်အိုင်လန်ကိုတည်ရတော့ပါမယ်တဲ့စမ်းသပ်စစ်တက္ကသိုလ်မှာစစ်တက္ကသိုလ်ကတည်ရနေပါမယ်ပြီးတော့မှဒီ higher political ကိုကလည်းတွေးပြီးတော့ပြန်မှာပါတဲ့သူတို့နားလဲပါတယ်ဘယ်လိုမှလုံးလို့မရပါဘူးတဲ့ imminent ကြတဲ့ပဲဒါပေမဲ့လာမယ့်29ရက်နေ့မှာကျွန်တော်တို့ဒီဟိုဘော stakeholders ဆိုပါမှာပေါ့နော်ကျွန်တော်တို့အပါအဝင်ပေါ့နော်ဒီသက်ဆိုင်တဲ့လူတွေကိုဖိကြပြီးတော့တော်စုခီးနေမှာဘာတွေလုပ်သွားတယ်ဘယ်လိုပြောဆိုသွားတယ်ဘာတွေTV သွားတယ်သဘောတူတာကိုသူတို့ chilling ကြအနေနဲ့အစီအစဉ်လုပ်ပါမယ်ဆိုပြီးကျွန်တော်တို့29ရက်နေ့မှာဖိတ်ထားပါတယ်ခင်ဗျာတကယ်ပါပဲမြောက်အလန်နိုင်ငံမှာသူတို့ဒီအာဏာရှင်ကောင်းဆောင်နေတဲ့ပြည်သူတွေဘယ်လိုသဘောတူညီမှုရရှိအောင်ကြိုးစားခဲ့တယ်ဆိုတာမျိုးကိုသူကနေတွေ့လေ့လာတယ်ဆန်ဟတ်တက်ကတော့မှလည်းဒီတမိုင်းဝင်တော်မြန်မာအလန်ကိုဒီနေ့ဟလာမြန်မာနိုင်ငံတော်ရဲ့အလန်ကိုတက်ကတော့စစ်တက်ကတော့မှဆွင့်ပြီးတော့စစ်တက်ကတော့ကျောင်းသူကျောင်းသားတွေနဲ့ရင်းနှီးတဲ့နေလုံးနေပြီးတော့ညှိအိပ်ပြီးတော့သူနေမယ်ဆိုတာအင်မတန်ကျွန်တော်တော့အောင်မိတယ်။အော်ဒူတိုင်းပြည်ကဟလာစစ်ဘူးလောင်းနေတဲ့နေအဲ့လိုများဟလာရင်းနှီးနဲ့ဟလာချင်းချင်းမင်းမင်းနေရရင်တိတ်ခေါ်မှာကွာလို့ဒူတိုင်းပြည်စစ်ဘူးလောင်းနေကိုလည်းသူအဲ့လိုနေချင်းရှာမှာပဲလို့တော့ကျွန်တော်စိတ်ထဲမှာအာသတိရမိတယ်ခင်ဗျာ။ဒါသူကအာသူ့ကိုလေးလေးဆရာဒီကဘူးလောင်းနေဟလာဘူးကျိုးတဲ့နေကျိုးဆူပြီးတော့ဟလာဒီကိုကြောင့်ဆိုင်သမီးတမ်းပြည်ရဲ့ဒီမိုကရေစီခေါင်းဆောင်ကိုဟိုအလေးပြုဟာလာအလေးထားပြီးတော့ခင်မင်မင်ရင်းနှီးဆက်ဆံကြတာအဲ့လိုပဲတမ်းပြည်ရှိမှရှိတဲ့ပေါ်ကျုပ်တွေပေါ်လုံးတွေလည်းအဲ့လိုပဲသူ့ကိုဟာလာခင်မင်ရင်းနှီးနာကိုလူမျိုးဟိုမျိုးသားခေါင်းဆောင်တယောက်လူလေးစားရင်ပိတ်ကောက်မှာပဲလို့ကျွန်တော်စိတ်ထဲမှာတန်းတားမိတာပေါ့ခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ကမြန်မာပြည်မှာလူမျိုးတုံးတပ်ဖြတ်မှုတွေမရှိပါဘူးလို့ပြောခဲ့တဲ့စကားကိုဆရာဘယ်လိုအမြင်ရှိလဲခင်ဗျာ
ဒါသူပြောတဲ့အတိုင်းမှန်ပါတယ်တကယ်တော့တကယ်တော့ကျွန်တော်တို့ငယ်တုန်းကဖြစ်လာတဲ့ socialist အမေရိကန်ပေါ့လေအနာရှင်စစ်မှာလည်းဒီခါခါတွေခုမှဖြစ်တာမဟုတ်ပါဘူးအဲ့လိုပဲဒီအေးခင်ဗမာအေးခင်ဆန်းအလားရှာတဲ့အေးခင်ဒီအေးခင်ကိုဖန်ပြီးလှုပ်လာကြတယ်ဆိုတော့ဖန်တီးသူတွေရှိတယ်ဖန်တီးသူတွေကြောင့်ဒီပြဿနာဖြစ်လာတကယ်တော့ဟလာဒီမွတ်စလင်လူဘာသာဝင်တွေနဲ့ဒီဗုဒ္ဓဘာသာဝင်တွေတယောက်ကတယောက်ဘာမှလည်းဟလာအတိအဒီအကျိအခဲမုန်တီးမှုမရှိပါဘူးဘာသာရေးမုန်တီးမှုဆိုလုံးဝမရှိပါဘူးဗမာပြည်မှာအတူတူနေအတူတူစားပြီးတော့ဟလာလူလေတဘမှာလည်းအတူတူခေါင်းဆောင်ညင်တူတူနေတိုက်လက်ပေါ်တည်းနေပြီးတော့ဟလာရေမောင်းတန်းတိုက်လာတဲ့ပုံစံတွေပါဒါကိုပြဿနာလုပ်ပြီးတော့ပြဿနာဖန်တီးတွေကြောင့်လားဖြစ်တယ်ဆိုတော့ကိုသူကပုံဝင်ပြောတာပါတကယ်တော့ဘာမှဖြစ်တာမဟုတ်ဘူးဟလာဒီတန်တရားစိတ်နဲ့ဟလာအကျောက်စိတ်တော့အကျောင်းဖြစ်သွားကြတာဘာမှတကယ်လည်းဖြစ်တာမဟုတ်ဘူးဖန်တီးရှင်တွေကြောင့်ဖြစ်တယ်ဆိုတော့ကိုသူကမိမောင်းထိုးပြသွားတာဖြစ်ပါလိမ့်ခင်ဗျာ
โอเคเสี่ยวุ่นน่ะเออเราจะรู้กูเสร็จพี่รอเสี่ยดี DI ป้ายมาตูระอุชิมันပြောจักได้สกาดิเนี่ยปัดแต่พี่မြန်မာနိုင်ရဲ့အခြေအနေလေးလက်ကျွန်တော်တို့တစေတစောင်းဆွေးနွေးကြမှာဆရာဥชิมันဟိုတနေ့อ่ะ तू တရင်စာရှင်းလင်းပွဲလုပ်တယ်ဆရာเนาะအဲ့တော့ तू อ่ะပြောတယ်လာမဲ့ရွေးကောက်ပွဲมาတဲ့တမရဥသိန်းစင်က तू 2015မှာပြန်ပြီးရွေးချယ်မခံတော့ပါဘူးလို့သူ့ကိုပြောပါတယ်တဲ့အနောက်တပြိုင်တည်းမှာ तू อ่ะဥชิมันကဖွဲ့စည်းပုံပြင်ဖို့လိုတယ်ဆိုတာ तू လက်ခံနေ तू အဲ့ကိစ္စတိုက်တိုက်တုံးတုံးဆောင်ရွက်မယ်ပေါ့ဗျာနောက်တစ်ခါကျန်းခိုင်ဖွံ့ဖြိုးရေးပါတီသူတို့ပါတီအနေနဲ့ပေါ့လေပါတီတွင်းမှာဒီမိုကရေစီစနစ်ကျင့်သုံးဖို့သူတွန်းအားပေးမယ်မလိုက်ပါနိုင်တဲ့လူတွေဟာဖောက်ပြန်တဲ့လူတွေဖြစ်လိမ့်မယ်ဆိုသူပြောတယ်ဆရာအဲ့တော့ဒီနောက်ပိုင်းမှာသူရဥွှေမန်ဒီမြန်မာနိုင်ငံကြီးနယ်ပယ်မှာသူကတော်တော်လေးအဲထင်ရှားကျွန်တော်တို့မြင်လာတာပေါ့နော်အတပိုင်းတော့မှာသူကလည်းသမရရွေးကောက်ပွဲသူဝင်မယ်လို့သူလည်းပို့မယ်လည်းပြောဆိုထားတာရှိတယ်အဲ့တော့ဒီအပိုင်းဥွှေမန်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့ဆရာဦးနဲ့အရင်ဆရာအစပြောပါလားဆရာဒီတစ်ခါ
ဟုတ်ကဲ့ကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဥက္ကဋ္ဌကြီးတက်ကနေပြီးတော့ဒီလိုပြောလိုက်တာတော်တော်ကျွန်တော်အားသင့်သွားတယ်ဗျ။ तू ဘာကြောင့်ဒီလောက်ရေဝုံဝုံပြောနိုင်တယ်လဲ။ तू ဘာကြောင့်ဒီတိုင်းပြည်မှာဒီလောက်ကြီးညာနိုင်လိုက်တယ်လဲ။ဒါ तू ဟာကြီးညာနိုင်တဲ့ကြီးညာပြောနိုင်တဲ့အခြေအနေရှိလို့ဥက္ကဋ္ဌတယောက်အနေနဲ့ပြောတာပေါ့နော်။ तू လဲဒါသတိထားပြီးပြောတဲ့စကားဖြစ်မှာပါ။ဒါ तू ရဲ့စကားဟာဟလာနှုတ်မိတ်ပေးလိုက်တဲ့သဘောပေါ့ဗျာစစ်တပ်အရာဆိုတာနှုတ်မိတ်ပေးလိုက်တာပေါ့ဒါအားလုံးကိုလည်းသူဟို declare လုပ်တာပေါ့ကြီးညာလိုက်တာပေါ့ဥသေးစင်ဒီဒီတမရအဖြစ်ရွေးမခံတော့ဘူးနံပါတ်1နံပါတ်2ကဝင်လင်းပြောတော့သူရဲ့ရွေးခံမယ်ပေါ့နောက်တစ်ခုကလည်းသူတို့ဒီကြံ့ခိုင်ဖွံ့ဖြိုးရေးအသင်းဒီဟလာပါတီဒီဒီမိုကရေစီလမ်းစဉ်ကိုဥဆောင်နေတော့ဖြစ်ဒီမလိုက်ပါနိုင်တဲ့လူတွေဟာတစ္ဆပောက်ဒီဖြစ်တယ်ဆိုတော့ declare ဖြစ်တာတစ်ချိန်တဲမှာလည်းသူကဒီတိုင်းပြည်နဲ့လူမျိုးကိုကြီးညာလိုက်တာသူတို့ဟာဒီမိုကရေစီလမ်းစဉ်ကိုဥဆောင်နေပါသည်ရှေ့ရှုနေပါသည်သူတို့ကလည်းမဲပေးကြပါဆိုတော့ဒါမဲဆွဲလိုက်တဲ့သဘောပေါ့ဗျာဒါပုံရင်းလေးကျွန်တော်ကနားလည်ရမယ်သဘောပေါက်သို့တော်လည်းခုနပြောခစ်ဆက်ဆက်မှာကျွန်တော်နိုင်ငံရေးသမိုင်းကိုပြန်ကြည့်လို့ရှိရင်အနည်းဆုံးပြန်ကြည့်1990ပေါ့ဗျာသူတို့ပေးခဲ့တဲ့ကတိတွေဟာတကယ်တည်သလားစစ်တပ်ဒီစစ်တမ်းများစုကိုပြန်ပြီးဆိုတဲ့ကတိတည်သလားနော်ဒါရှင်းရှင်းပြတာကျွန်တော်အနည်းဆက်ဆုံးဥပမာပြောပြတာပါအဲ့တော့ဒါတွေကိုကျွန်တော်ကတန်တရားစိတ်နဲ့ကြည်ရမယ်သတိထားရမယ်နိုင်ငံရေးသတိဆိုရှေ့ရမယ်တော်လိုင်းရေးသတိရှေ့ရမယ်ဒါလေးကိုကျွန်တော်သတိ piu lure sahur lo cina dah bi tu biar aku piaja mara, pintu kau ni pintu suri cina mau piaja mau, alungat cima cero nengah dari nengah duri hal troli nengah ini ti nengah ini pinjari, troli ini lumbu pene socialik outman ni lunga lumbu pene di dimusi lama u sahaja u tempi tapi dah buku di pijar lo cina nale ni tu kala alungat dri ni tolong dri nengah dri ni kala nasu bini jawa lo cina piaja mara dikisah mara.
Okay, kena kau mabi. Kau orang tu ye biasa umi di usia mana dia pun biasa kari ni pada lu perlu mienda lek mian.
Cenau guna ni mori, atau dah warna biasa lu gue mori. Yang kau pun biasa pada dia kau orang dia guna ni biasa lu mewo. Udin sehingga, temra mesti lu bawa hulu, cinyare harga lu terus tuzan a mori. Mana kerana tapi dia naga dulu pada dia ni lagan ni lu biasa ma cinyame terbosi dah. Kuah ka ni lagan mesti bene pada dia terbosi ว่าทุกเบี้ยวอะไรจะขาดจ้ารู้อ่ะอ๋อรับจันนอรู้ว่ารู้บลูคอมเนี่ยบลูเบี้ยวคู่เบี้ยวอะไรเช่นเนาะแต่แกก็มองในเช่นแบบมุ่งมิวสูรเช่นเนาะดูแลเด็กเช่นแบบมุ่งมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเนาะประตูเว็บแบบมิวสูรเน
ဘယ်ပါတီတွေနိုင်ပြီးဘယ်ပါတီတွေရှုံးနေဆိုတာအလုံးမြင်ကြရတာပေါ့ဗျာ။နောက်တစ်ခါ2010ရွေးကောက်ပွဲမှာဘယ်လိုဖြစ်ခဲ့လဲ2012ဂျာပြရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ခဲ့လဲဆိုတာမြင်နေရတော့တရားမျှတလွတ်လပ်မှုတာတကယ်ရှိမယ်ဆိုရင် 2015 ရွေးကောက်ပွဲမှာလည်းမျိုးသားဒီမိုစီအဖွဲ့ချုပ်ကဒီလိုပဲပြက်ပြက်တတအနိုင်ရမယ်လို့အများစုကဝေဖန်ကြတာပေါ့ဗျာ။အဲ့တော့ဒီလိုဝေဖန်ချက်မျိုးကိုအပြင်အများသူငါတောင်ပြောနေကြတယ်ဆိုရင်လက်ရှိနိုင်ငံရေးမှာနက်နက်ဆိုင်ဆိုင်ပါဝင်နေကြတဲ့ပုံကိုယ်တွေကလည်းဒါမပြောဘဲဘယ်နေမလဲဗျာ။မမြင်ဘဲဘယ်နေမလဲ။အဲ့ဒီအနေထားမျိုးမှာတပြိုင်နက်မှာဒီ PR ဆိုတဲ့ဒီမဲအရေးအတွက်အချိုးကျအရာကိုယ်စားလှယ်ရရှိရေးဆိုတဲ့စနစ်ကိုလည်းတော်တော်ကြီးဦးတည်လှုပ်ရှားနေကြတဲ့အတန်နဲ့ကျွန်တော်ကြားနေရတယ်အဲ့လို PR state တွေဘာတွေများပေါ်ပေါက်လာလာမဲ့အလားလားကိုအောင်သူဘယ်လိုမြင်လဲ
အဲ့ဒါကလည်း PR state ကလည်းဖြစ်လာနိုင်တာပဲဗျာဘာကြောင့်လဲဆိုတော့ဒီခုနလိုမျိုးပေါ့လေဟိုကိုခမောင်စိုးခုနပြောသလိုပေါ့1990 2010 2012ဒီရွေးကောက်ပွဲတွေရဲ့တာရကကြည့်လို့ရှင်ဘာပဲဖြစ်ဖြစ်ပေါ့လက်ရှိကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပုံကိုယ်တွေကလည်းသူတို့လည်းစိုးရိမ်မှုတွေရှိမှာပဲဘာကြောင့်လဲဆိုတော့ပြည်သူရဲ့သဘောထားကရှင်းနေတာဘူးဆိုတော့ဒီတာရကတွေကအများကြီးရှိတဲ့ခါကျတော့သူတို့ PR စနစ်ကိုသူတို့တွေကသူတို့မလုတ်ချင်တယ်လို့မျိုးနဲ့သူတို့ကပြည်ပြင်အောင်ပေါ်အောင်လုတ်ဖို့ကိန်းကဏ္ဍတွေကလည်းဖြစ်လာမှာပဲ။ဘာကြောင့်လဲဆိုတော့လက်ရှိဒီဟာကိုဆုံးဖြတ်မှာကလွတ်တော်ဖြစ်တာဘူး။လွတ်တော်မှာကလက်ရှိကြမ်းခိုင်ရင်ဖွံ့ဖြိုးရေးပါတီဝင်ကဒီအမတ်တွေရဲ့အင်အားကများတာဘူး။သူတို့တကယ်တကယ်လို့များသူတို့ကခုနလိုမျိုးလွတ်လပ်စွာရှင်ပြိုင်ခွင့်ပုံစံမျိုးကိုထိတ်လန့်လာတယ်ဆိုရင်ဒီ PR စနစ်ကိုသူတို့ပြောင်းဖို့လုပ်ဖို့အတွက်ကလည်းသူတို့အနေနဲ့ဘာမှခက်တဲ့အခြေအနေမဟုတ်ဘူးလေဆိုတော့ကျွန်တော်တို့ရဲ့သဘောကျွန်တော်တို့ဘက်မှာကရှိဖို့အင်အားစုကဘာလို့ရမလဲဆိုတော့2008ဥပဒေကိုပြင်ဆင်ဖို့ကဟိုအဓိကကြတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးနိုင်ဆရာအမြင်ရောဘယ်လိုရှိလဲခင်ဗျာ
ဒီလိုရှိတယ်ဗျကျွန်တော်လည်းအဲ့ဒါကျွန်တော်စဉ်းစားနေတာဟို PS နှစ်ဖြစ်ဖို့ဆိုရင်တဲ့ရုပ်ကဝေကော်မရှင်ဥက္ကဋ္ဌကြီးကပြောတယ်သူတို့ကဘာမှတင်ပြထားတာလည်းမရှိသေးပါဘူးတဲ့တော့အခြေယူပြီးတော့လိုအပ်မဲ့ကိစ္စဖြစ်ပါတယ်တဲ့ဒီကိစ္စဟာအခုဒီတို့စီဘာမှအကြောင်းလားသိသူတို့တင်မလာခါကျဖြစ်ချင်မှဖြစ်မှာပါဆိုပြီးသူကလွန်ခဲ့သောကျက်သက်တပတ်အနည်းငယ်တော့ပြောသွားတယ်ဗျအဲ့တော့ PR တော့သူတို့စဉ်တော့စဉ်းစားနေတယ်ဒါပေမဲ့အကောင့်ထဲပို့ဖို့တော့မဖြစ်နိုင်သေးဘူးထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်တို့ကမှ3ရောရှိရမှာပေါ့ဗျာသူတို့ဘယ်လိုပုံစံနဲ့ဘယ်လိုပဲချွတ်ပြီးသူကတော့မဲတဲ့မဲပြည့်ရဲ့နေရာမှာရွေးချယ်ပြီးတော်လေးစဉ်းစားပြီးတော့လုပ်ရမယ်ဘာကြောင့်ဆိုတော့ဒေါက်တာဆုကြည်ကပြောတာက2008ဟဲ့လားဖွဲ့စည်းပုံမပြင်းရင်လွတ်လပ်ပြီးတရားမျှတတဲ့ရုပ်ပုံမဖြစ်နိုင်ဘူးတဲ့လွတ်တော့လွတ်လပ်မယ်တရားမျှတခြင်းရှိမှာမဟုတ်ဘူးတဲ့အဲကြောင့်2008ဒီဖွဲ့စည်းပုံကိုပြင်မဖြစ်မယ်တဲ့အဲ့မှာဟိုဦးရွှေမန်းကလည်းဒီခမနီကပြောလာပြန်တယ်ပြင်ပြီးလိုပါလိမ့်မယ်ဆိုပြီးတော့လည်း hints လေးပေးလိုက်တယ်ဗျတော်တော့စိတ်ဝင်စားစရာကောင်းတဲ့အခြေအနေပဲတော်တော့တောင်ဆန်းစုကြလေလုံငယ်တော့ပြည်သက်ပတ်နေငယ်ပြောတာပေါ့နော်လာမယ့်လအနေငယ်ဟာအင်မတန် critical point ပေါ့နော်အရေးကြီးတဲ
့အချိန
်ဖြစ်ပါလိမ့်မယ်ဆိုတော့သူကနည်းနည်းလေး3ပေးထားတာ
ဒီ
လူတွေကို3ပေးထားတာဖြစ်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးနဲ့များဆရာဆောကပြောသလိုပဲသူရဟိုဦးတင်အေးကနေပြီးတော့ဒီ ဒီကလို့ပြရစနစ်ကိုကျင့်သုံးမယ်ဆိုရင်လဲဆောစီလုံးမှာဒီနေ့အတွင်းမှာဒီကိစ္စမဆုံးဖြတ်နိုင်ဘူးဆိုရင်နောက်နှစ်ခါကျမှအကောင့်ထဲပို့ဖို့ဆိုတော့မဖြစ်နိုင်ဘူးလို့သူပြောထားတယ်နောက်တစ်ခေါက်ဆရာစိုးကပြောတယ်လို့ပဲဒီဥရွှေမန်ကအခုတမရဦးသိန်းစင်အပတ်သက်တဲ့ကိစ္စတွေထုတ်ဖို့ပြောဆိုလာတယ်တပြိုင်တည်းမှာဒီပြီးခဲ့တဲ့လပိုင်းတွေကြည့်ရင်ဒေါအောင်ဆန်းစုကြည်ကအာဇာန တရားသူကြီးဒေါ်စီစီကိုတမရဦးသိန်းစရာ22ရက်နေ့မှာယာရုကနှုတ်ထွက်ခွင့်ပြုလိုက်တယ်ခင်ဗျာတမရရုံးရဲ့ကြေညာခြင်းတဲ့ကြိုင်နဲ့မှာကျွန်တော်ကြားလာတာကရခိုင်ပြည်တိမြောက်ဦးမြို့မှာလုံငန်းရှင်တယောက်က2012ခုနှစ်လောက်တွင်ဒေသခံလယ်သမားတွေကုန်တယ်တွေရှိငွေကျသိန်းပေါင်း 4,300 ကျော်လိမ်ထားတယ်ပေါ့ဗျာအလွဲသုံးစားပြုထားတယ်အဲ့ဒီကိစ္စကိုဟိုနစ်နာဆုံးရှုံးတဲ့လူတရားဟိုမှာမြို့နယ်မှာတင်ပြတယ်မြို့နယ်တရားသူကြီးမြို့နယ်တရားသူကြီးကတရားစွဲစီလို့ဆုံးဖြတ်တယ်မြို့နယ်ကနေခရိုင်ရောက်တော့ခရိုင်ရန်လည်းအလို့အလားတူဆုံးဖြတ်တယ်ဗျာတခါဒီမျိုးသမီးကအခုထပ်ပြီးရခိုင်ပြည်နယ်ဘောပေါ်လို့တက်လိုက်တော့ပြည်နယ်တရားသူကြီးကအတီအမှုကိုဆွဲခွင့်မရှိဘူးဆိုဆုံးဖြတ်လိုက်တော့ဒီကိစ္စကိုတက်ဆိုင်ရာပြည်သူတွေကပြောတယ်တက်ဆိုင်ရာပြည်သူလွှတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာတင်ပြကြတော့ကဲဟုတ်ပြီဒီကိစ္စစုံစမ်းစစ်ဆေးဆိုတော့ဒီတရားသူကြီးကိုစစ်ဆေးနေစေကာလာဗျာအဲ့ဒါမှတမရနှုတ်ထုတ်ဝင်ပြလိုက်တော့သူတို့ဒီကျွန်တော်တို့ဆက်သွယ်မေးမြန်းတာပေါ့နော်ဒီလွှတ်တော်အမတ်ဦးအောင်မြတ်ကျော်ကိုတိုင်ကပြောတယ်သူကစုံစမ်းကော်မရှင်ဖွဲ့ဝင်ပေါ့ဗျာတမရအဲ့လိုနှုတ်ထုတ်ဝင်ပြလိုက်တဲ့အတွက်ဒေါ်စီစီကိုကျွန်တော်တို့ဆက်ပြီးစစ်ဆေးခွင့်မရှိတော့ဘူးဒါတာလူလူနစ်နာတယ်ဒီလိုအဂရိလိုက်စားတဲ့တရားသူကြီးလိုဝန်ထမ်းတွေကိုအရေးယူနိုင်မဲ့ဥပဒေထူတော့ပြဋ္ဌာန်းဖို့လိုနေပြီလို့ပြောတယ်ခင်ဗျာအဲ့ဒီကိစ္စကိုကောင်းသူဆဆွေးနွေးပါလားဗျဘယ်လိုမြင်လဲဗျအ
ဲ့ဒီဟာတော့ဘယ်လိုခေါ်မလဲဆိုတော့ဥပဒေကိုဟိုတမရကြီးကကြောခိုင်းတယ်လို့ဖြစ်တာပေါ့လေအမှန်ဥပဒေကြောင်းရဟိုနင်းဖြစ်တယ်ဆိုလို့ရှိရင်ရင်ဆိုင်ရမယ်ဆိုလို့ရှိရင်လူတွေကလွတ်လပ်ရင်ဆိုင်ခွင့်ပေးရမှာပေါ့လက်ရှိဥပဒေရတရားစွဲထားတဲ့လူကိုဟိုယာရုကအနာပေးပြီးတော့ဒီဥပဒေနဲ့ဆက်စစ်ခွင့်မရှိဘူးဆိုတဲ့ဟာတော့ကျွန်တော်ထင်တယ်ဒါမှမတရားဘူးလို့ထင်တယ်ဗျ
ဒီဆရာဘုန်းနဲ့အဲ့ဒီကိစ္စမျိုးဘယ်လိုဖြေရှင်းကောင်းမလဲဗျာ
ဟဲ့ကျွန်တော်အဲ့ဒီသတင်းကြားခဲ့ကြတော့ဘာသာတရီရလဲဆိုတော့68တုန်းကကျွန်တော်တိုက်ခဲ့တာကဟို centralization ပေါ့ဗျာဘုံစည်းစနစ်ကိုမကြိုက်လို့ဟုတ်လားမဆလစနစ်ကိုကျွန်တော်တိုက်ခဲ့တာအခုလည်းတခါကြတော့မဆလစနစ်လိုပဲဘုံစည်းစနစ်ပြောင်းရောက်နေပြီလားဘုံစည်းစနစ်ကိုပြန်ကျစ်သုံးနေပြီလားနောက်တစ်ခုက rule of law ဆိုတာပဲမှလဲနော်တရားဥပဒေပေးကိုကျင့်သုံးရမယ့်ဘက်တော်သားကိုယ်တိုင်ကမလုပ်တဲ့ဟာကိုဘုံစည်းစနစ်နဲ့တခါပြန်ပြီးတော့ဟာလာဖျက်ပလိုက်ပလားအဲ့တော့ဘုံစည်းစနစ်ပြန်ရောက်သွားပြီလားဆိုတော့ကျွန်တော်ပြန်ပြီးတော့တော်တော်လေးရင်လေးသွားတယ်ဘုံကတော့ဆိုတယ်ဘာလဲဘယ်မှာလဲဟာလာဥဒီအပေါ်အထက်မှာမရှိအောင်ဆိုတယ်ဘယ်ရောက်သွားပြီလဲဆိုတော့ကျွန်တော်အဲ့လိုကိုတော့ပြန်ပြီးတော့ဆိုးရည်စိတ်ဖြစ်မိတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာကြီးအခုကျွန်တော်တော့အချိန်ကနည်းသွားတော့ဒီမှာရပ်တာပေါ့ဗျာအဲ့တော့ဆရာပြောတဲ့တရားဥဒီအထက်မှာဘယ်သူမှမရှိအောင်ဆိုတဲ့စကားနဲ့ပတ်သက်တော့မနေ့ကအိန္ဒိယဝန်ကြီးချုပ်မမ်မိုဟာဆင်းပြောတဲ့စကားလေးကျွန်တော်ကစကားပိတ်ချင်တယ်ဆရာအဲ့ဒါတော့မမ်မိုဟာဆင်းကဒီရဲ့ဘိုက်မှာသူတို့တိုင်းယူမှာပေါ်ခဲ့တဲ့ဒီကြောက်မိတဲ့တွင်လုတ်ပိုင်ခွင့်ချပေးတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့ဆရာအဲ့တော့သူ့ကိုအဲ့ဒီစစ်ဆေးကျင်တဲ့ပါတယ်စစ်ဆေးဘိုးဆိုတဲ့စကားသံထွက်တော့မမ်မိုဟာဆင်းကပြောတယ်ဗျာသူအချိန်မရွေးပဲတဲ့သူပြုံးပြုံးကြီးလက်ခံနေတဲ့အဲ့ဒီကိစ္စကိုကျေနပ်အားရစွာသူလက်ခံပါတယ်သူ့ကိုလာစစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီတိုင်းပြမှာတဲ့တရားဥပဒေအထက်မှာဘယ်သူမှမရှိဘူးတဲ့သူရဲရတာသူလာပြီးစုံစမ်းစစ်ဆေးမဆိုအချိန်မရွေးပါပဲလို့ပြောတယ်ဆရာအဒီစကားလေးကတော့မှတ်မှတ်ရဖြစ်တာပေါ့ဆရာ
ပြည်ပြည်နဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်နေတော့တို့ကပြောရတာပေါ့ဗျာကျွန်တော်စီမှာတော့ဒီမိုကရေစီအမြေခံပေါ့ဗျာဒီအယတာအနာဂျီစနစ်ဖြစ်နေနေတာဟုတ်ရ
ဲ့ဟုတ်ကဲ့ကောင်းသေးဘာပြောအောင်လဲညီကောင်ချုပ
်အဲကျွန်တော်တို့ဘာမှပြောစရာမရှိတော့ပါဘူးဗျာ
ပါဝင်ဆွေးနွေးခဲ့တယ်ဂျာမနီကကိုအောင်သူရေကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
လန်ဒန်မြို့ကဆရာဦးနိုင်ရေကျေးဇူးအထူးတင်ပါတယ်ဗျာ
ပါပါပြီခင်ဗျာကျေးဇူးတင်ပါတယ်
RF တင်းမှုနဲ့စကဝိုင်းကိုဒီမှရင်ညနာခွင့်ပြုပါခင်ဗျာချစ်စွာသောတောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ